ဗြိတိန်နိုင်ငံမှာဇူလိုင်လ၄ရက်နေ့ကျရင်ထွေထွေရွေးကောက်ပွဲကျင်းပမယ်လို့မနေ့ကကြေညာခဲ့ပြီးနောက်ကျက်ဖြစ်တဲ့ဒီကနေ့မှာပဲဒီနိုင်ငံရေးခေါင်းဆောင်တွေမဲဆွဲဆေးရုံမှုတွေကိုစတင်လုပ်နေကြပါတယ်။ Conservative Party ဝန်ကြီးချုပ်ရီရှိဆုနက်ကဒီကနေ့ရေဒီယိုနဲ့ရုပ်သံအင်တာဗျူးတွေလုပ်ပြီးတော့မဲဆွဲခဲ့ပါတယ်။သူ့ရဲ့ပါတီကသာနိုင်ငံရဲ့စီးပွားရေးတည်ငြိမ်အောင်လုပ်နိုင်မယ်လို့မနေ့ကလည်းပွဲတစ်ခုမှာအခုလိုပြောကြားခဲ့ပါတယ်။
And we've shown the country that it is only this Conservative Party that can deliver.
Conservative Party ကဒီနိုင်ငံရဲ့စီးပွားရေးတည်ငြိမ်အောင်လုပ်နေတယ်ဆိုတာကိုပြသနိုင်ခဲ့ပါပြီ။စီးပွားရေးတည်ငြိမ်မှုဟာနိုင်ငံရဲ့အောင်မြင်မှုအုတ်မြစ်ဖြစ်ပါတယ်။ American, Germany နဲ့ပြင်သစ်နိုင်ငံတွေထက်စီးပွားရေးမြန်မြန်ဆန်ဆန်ပြန်ပြီးတော့တိုးတက်နေပါတယ်လို့ဝန်ကြီးချုပ် Rishi Sunak ကပြောကြားခဲ့တာပါ။တစ်ချိန်တည်းမှာပဲဒီ2010ခုနှစ်ထဲက Conservative တွေအာဏာယူထားပြီးတော့နိုင်ငံကမောက်ကမဖြစ်အောင်လုပ်နေတာအဆုံးသတ်ချိန်တန်ပြီလို့အတိုက်ခံ Labour Party ခေါင်းဆောင် Keir Starmer ကပြောပြီးတော့မဲဆွဲနေပါတယ်။လွန်ခဲ့တဲ့14နှစ်အတွင်းအလုံသမားလူရန်စားတွေရဲ့နေထိုင်မှုစံတွေကျဆင်းအောင်လုပ်နေတဲ့ဒီအစိုးရနေရာမှာနိုင်ငံအခြေအနေပြောင်းလဲပြီးတော့ဒီလက်လုံလက်စားလူရန်စားတွေရဲ့အရေးကိုဆောင်ရွက်ပေးဖို့သူတို့ Labour Party ကိုမဲပေးရွေးချယ်ပါလို့ Keir Starmer ကဒီကနေ့ Kent နယ်မှာလုပ်ခဲ့တဲ့မဲဆွဲပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေနှုတ်ထွက်မှုနဲ့ကိုဗစ်ကရောဂါတွေအကျိုးဆက်အဖြစ်နေစိတ်စားစိတ်တွေမြင့်တက်တဲ့ဒဏ်ကိုဗြိတိန်ပြည်သူတွေခံစားနေရချိန်မှာအထွေထွေရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါရဲ့ရှင်။